ယူကရိန်းကိုရုရှားကြီးကြော်ခဲ့တဲ့အပေါ်တုံ့ပြန်တဲ့အနေနဲ့မြောက်အတ္တလန္တိတ်သဘောတူစာချုပ်စီယေမဟာမိတ်အဖွဲ့ဖြစ်တဲ့ NATO အဖွဲ့ဝင်ဖြစ်ရေးအဆိုပြုတ်ခဲ့တဲ့ဖင်လန်နိုင်ငံဟာအင်္ဂါနေ့မှာတရားဝင်30နိုင်ငံမြောက် NATO အဖွဲ့ဝင်နိုင်ငံဖြစ်လာပါတော့မယ်။ဖင်လန်နဲ့အတူနောက်ထပ်အဆိုတင်းသွင်းထားတဲ့ဆွီဒင်နိုင်ငံဟာလည်းမကြာမီအဖွဲ့ဝင်ဖြစ်ဖို့ဦးစားပေးလှုပ်ဆောင်နေတယ်လို့ NATO အထွေထွေအတွင်းရေးမှူးချုပ် Jens Stoltenberg ကတင်းလာနေကပြောပါတယ်။အဖွဲ့ဝင်အသေးလက်ခံမှုကအဖွဲ့ဝင်နိုင်ငံအားလုံးတညစ်တညွတ်တဲ့သဘောတူဖို့လိုပြီးတော့လက်ရှိမှာတော့တူရကီကဆွီဒင်အဖွဲ့ဝင်ဖြစ်ရေးကိုကန့်ကွက်ထားပါတယ်။တူရကီအစိုးရကအကြံဖက်အဖွဲ့လို့သတ်မှတ်ထားတဲ့အဖွဲ့တွေကိုဆွီဒင်အစိုးရကသဘောထားပြော့ပြောင်းလို့နဲ့ဆိုပြီးတော့တူရကီကစိုးရိမ်နေတာပါ။ဒီအတွက်လဲဆွီဒင်အနေနဲ့တူရကီနဲ့တွေ့ဆုံဆွေးနွေးမယ်လို့ Stoltenberg ကပြောပါတယ်။တခါရုရှားရဲ့ယူကရိန်းကျူးကျော်စစ်ပွဲနောက်ဆုံးအခြေအနေကတော့နှစ်ဖက်သက်တွေလာပေါင်းများစွာတိုက်ပွဲပြင်းထန်နေတဲ့ယူကရိန်းအရှေ့မြောက်ပိုင်းကဘတ်ခ်မွတ်မြို့ကအုပ်ချုပ်ရေးဆိုင်ရာအဆောက်အုံတွေကိုတင်ယူပြီးတော့ရုရှားအလံလွှင့်ထူလိုက်ပြီးလို့ရုရှားအရန်အဖွဲ့အကြီးအကဲကတနင်္ဂနွေနေ့နောက်ပိုင်းမှာပြောပါရယ်ဒါပေမဲ့လည်းယူကရိန်းဘက်ကတော့ဘတ်ခ်မုတ်ကိုရုရှားဘက်ကအပြင်းထန်တိုက်နေပေမဲ့လို့တတိရှိရှိနဲ့ပြန်လည်တွန်းလာနေပြီးတော့မြို့ကိုဆက်လက်ထိန်းသိမ်းထားဆဲလို့ပြောပါရယ်ယူကရိန်းသမ္မတဗလာဒီမီယာဇလန်စကီကလည်းဘတ်ခ်မုတ်မှာတိုက်ပွဲတွေပြင်းထန်နေတယ်လို့သူရဲ့ညစဉ်မိန့်ခွန်းမှာထည့်သွင်းပြောဆိုခဲ့ပါရယ်တခါယူကရိန်းအရှေ့ပိုင်းကကွန်စတန်နီဗကာမှာတနင်္လာနေ့ကမနေ့ပိုင်းကရုရှားဘက်ကပြစ်ခတ်မှုကြောင့်အရသာ6ဦးသေဆုံးပြီးတော့10ဦးဒဏ်ရာရရှိခဲ့ပါရယ်